ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ညနေ3နာရီခွဲမှာဥရုချောင်းရဲ့နောက်ဖက်ကန်ဖားကန့်မြို့နယ်ဆိုင်းတောင်ကျေးရွာအုပ်စုမမုံကျေးရွာတောင်ဘက်ရှမ်းစုကျေးရွာအနီးကကျောက်စိမ့်248ကုမ္ပဏီရဲ့မြေစာသွန်တဲ့နေရာကမြန်မာတကောင်းကုမ္ပဏီရဲ့မြေစာဘုံပြုကျခဲ့တာဖြစ်ပါတယ်။အခုချိန်မှာအလောင်းတွေကို248နေဆဲဖြစ်လို့အသေးပြောက်ရေတွက်အတိအကျမသိရသေးဘူးလို့အဲ့ဒီပြုကျခဲ့တဲ့မြေစာဘုံနေရာကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အလွတ်တန်းသတင်းတော့ကိုဇော်မိုးထက်ကပြောပြပါဗျ။
ဒီမြေစီးကျောက်ရှာတဲ့အပူရှာတဲ့လွတ်မြောက်လာတဲ့ဟာကျွန်တော်ကလေးတွေကပြောတာဟုတ်။အနည်းဆုံးတော့50လောက်တော့ရှိနိုင်နေကြ။အလောင်းတွေပြန်ပေါ်ရောက်ကနည်းနည်းခက်ခဲတယ်။အင်းဒီ114ဦးတည်တဲ့ဒီသုံးလုံးမြေစာဘုံနဲ့ကပ်ရဲဆိုမှဒီမြေစာဘုံကနည်းနည်းပူကြီးတယ်။နောက်ပြီးတော့ပူပြီးတော့လည်းမတ်တယ်။ဒီသွားရေးလာရေးပေါ်တော့ဒီစက်ကြီးနဲ့များများဆဆဝင်ပြီးတော့ရှာနိုင်ဖူးနိုင်တဲ့အနေထားမရှိဘူးလေယာဉ်နဲ့ပြင်းတယ်ကြအဲ့တော့အလောင်းတွေကပြန်ပေါ်လို့ပြန်ပေါ်ရမယ့်အနေထားရခိုင်တို့တို့နေပါလေလက်ရှိချိန်ဒီဟိုတလောက်မှရှာလို့မတွေ့သေးဘူ
းပြီးခဲ့တဲ့နိုဝင်ဘာလ22ရက်နေ့ကတစ်သုံးလုံးကုမ္ပဏီရဲ့မြေစာဘုံပြိုကျခဲ့တဲ့ဖြစ်ရပ်မှာတော့မြေစာဘုံရဲ့အနီးမှာယာယီတဲထိုးပြီးနေထိုင်နေသူတွေအများအများရှိနေပြီးလူတွေအိပ်ပျော်နေတဲ့အချိန်မနက်၄နာရီလောက်မှပြိုကျခဲ့တာဖြစ်လို့ထွက်ပြေးချိန်မရပဲလူ114ဦးသေဆုံးရတဲ့အထိအသေးပြောက်များပြားခဲ့တာပါအခုတစ်ချိန်ထပ်ဖြစ်တာကတော့ညနေအစောစောပိုင်းအလင်းရောင်ကောင်းကောင်းရှိတဲ့အချိန်မှဖြစ်ပေမဲ့ကျောက်စိမ့်248ကုမ္ပဏီတွေကမြေတဲကားတွေမြေစာတွန်နေတုန်းမှပဲရင်မစေးကြောက်ရှာသူတွေကမြေစာပုံပေါ်တက်ပြီးကြောက်ရှာဖွေနေကြတဲ့အချိန်မှရုတ်တရက်ပြိုကျခဲ့တာကြောင့်ထွက်ပြေးချိန်မရပဲမြေစာပုံတွေအောက်ပြိသွားရတာလို့ကိုဇော်မိုးထက်ကပြောပြပါတယ
်အခုဒီတစ်ခါပြူတာကဒီကုမ္ပဏီကစုံကျင်မြေစာတွေပြင့်နေတဲ့ပြင့်နေရင်တန်းလာပေါ့နော်ပြင့်နေတဲ့ပုံမှာဒီမချေးချောက်ရှာဖွေတဲ့လူကြီးကအဲ့ပုံမှာတက်ရှာနေကြတဲ့အချိန်မှာမြေရပြူတာလေ
ကျောက်စိမ့်တူဖော်ရာကထွက်လာတဲ့မြေစာတွေကိုစုပုံထားတဲ့နေရာမှာအပေါ်ကထပ်ပုံတဲ့မြေစာတွေရဲ့ဖိအားကြောင့်မြေစာပုံပြိုကျပြီးရေမစေးကြောက်ရှာဖွေနေသူတွေတည်ဆုံရတဲ့အဖြစ်ပျက်တွေဖားကန့်မှမကြာခဏဖြစ်ပေါ်နေပါတယ်။အခုပြိုကျခဲ့တဲ့မြေစာပုံမှာပဲဒီဇင်ဘာလ14ရက်နေ့ကအလားတူမြေစာပုံပြိုကျခဲ့လို့လူ9ဦးသေဆုံးခဲ့ပြီဖြစ်ပါတယ်။ဖားကန့်မှကျောက်စိမ့်တူဖော်နေတဲ့ကုမ္ပဏီတွေအနေနဲ့စနစ်တကျလုတ်ကင်တာမျိုးမရှိသေးပြီးရေမစေးကြောက်ရှာသူတွေဒီလိုမျိုးမြေစာပုံပြိုကျပြီးအသက်သေဆုံးရတာတွေထပ်ဖြစ်နေအောင်ပါပဲလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစာကြည်ကပြောပါတယ
်။ဒီစစ်စစ်မကျတဲ့ရံသာတာထုတ်ပြီးဒုစိမ့်လို့ကြောက်ဒီကုမ္ပဏီကလည်းစွန့်ကြည့်ထားတယ်စွန့်ကြည့်ထားတဲ့မြေစာပေါ့နော်။ဒီစာပြီးကုန်တဲ့ကြောက်ဒီစာတွေမိုးရွာတဲ့ချိန်မှာအချိန်မီးပြေကျနိုင်တယ်ဒါကလာပေါ်ရင်ကျေဟွာတကယ်ကိုချင်းချင်းချင်းချင်းမလုပ်နိုင်ဟာဒီသူဆန်းဆန်းတော့မဟုတ်ဘူးဆက်ပြီးလုပ်ဆက်ပြီးကြည့်မှာလည်းဟာကန်နဲ့တော့ရှောက်တော့နော်ဒီလိုမျိုးဒီလိုမျိုးဒီနေသာပုံစံတရားမတာဖြစ်ခါတဲ့အသိဉာဏ်မျို
းတတူရင်းဝင်ကြီးဌာနရဲ့စည်ရင်းနေအရာဖားကန်မျိုးနဲ့အနီးတစ်ဝိုက်မှာကြောက်စိမ့်248လုပ်ငန်း800လောက်ရှိပါတယ်ဒါပေမဲ့တရုတ်ကုမ္ပဏီတွေကအများဆုံးရင်းနှီးမြှုပ်နှံထားတဲ့ဖက်ဆက်ကုမ္ပဏီကြီးစကူလောက်ကပဲကျောက်စိမ့်248လုပ်ငန်းအများစုကိုကြီးစိုးထားတာဖြစ်ပါတယ်။ရန်ကုန်မြို့ရဲ့မြောက်ဖက်ကီလိုမီတာ950လောက်အကွာမှာရှိတဲ့ဖားကန့်မြို့ဟာမြန်မာနိုင်ငံမှာအကြီးဆုံးကျောက်စိမ့်24ထုတ်လုပ်တဲ့ဒေသဖြစ်ပါတယ်။2014ခုနှစ်ကမြန်မာနိုင်ငံရဲ့ကျောက်စိမ့်ထုတ်လုပ်မှုဟာအမေရိကန်ဒေါ်လာ31ဘီလီယံအထိရှိခဲ့တယ်လို့တဘာဝတင်စာတာကရတဲ့ဝင်ငွေအလွဲသုံးစားမှုတွေအကြောင်းလေ့လာစုံစမ်းထားတဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဝင်ငွေတွေကိုဒေသခံတွေကအကျိုးခံစားရတာမရှိတော့ပဲလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။